တရုတ်မြန်မာတန်တမာဆက်ဆံရေးအနည်း90ကီအထိမ်းအမှတ်နဲ့မြန်မာနိုင်ငံကိုနှစ်ရက်တာခီးစင်းနဲ့ရောက်နေတဲ့တရုတ်ကမ္ဘာရှိချင်းစီကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဤပြီးတော့မှဒီကနေ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးတိုးတက်ဖို့ပူးပေါင်းလှုပ်ကိုင်သွားဖို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းနဲ့နည်းပညာလုံငန်းစိုက်ပျိုးရေးနဲ့ဆက်မှုလုံငန်းဆက်သွယ်ရေးလုံငန်းတွေကလည်းကချင်ပြည်နယ်ကစစ်ပေးရှောင်တုတ်ကတဲ့ရီနေရာပြန်လည်ချထားရင်းနဲ့လုံခြုံရေးဆိုင်ရာလုံငန်းရပ်တွေမှာပါတရုတ်တို့နဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်း33ခုအတွင်းနိုင်ငံတဘောသူစာချုပ်တွေကိုလည်းတရုတ်သမ္မတနဲ့နိုင်ငံတော်တိုင်ပင်ခံတို့လည်းမှရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဆိုအပြင်ကြောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့တဘောသူလည်းမှရေးထိုးနိုင်ကြတာကတော့ထူးခြားတဲ့စီမံကိန်းတွေဖြစ်ပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်ဟာမှိုင်ပေါင်း1000ကျော်ရှိတဲ့ China မြန်မာ Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဆင်းညာအတွက်စိတ်ကိုအရေးပါပါတယ်။တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဒီစိတ်တစ်ပိုင်းအဖြစ်ကြောက်ဖြူရင်းနဲ့စိတ်ကန်ကနေဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကိုဖြတ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုအရောက်ပို့ပေးနိုင်တာပါ။မက်ကာရေလက်ကြားကိုဖြတ်ပြီးတော့ပါရှန်ပင်လယ်ကွေ့တွေကနေတင်ပို့လာမဲ့လောင်စာဆီတွေကိုမြန်မာနိုင်ငံကတစ်ဆင့်တရုတ်နိုင်ငံဆီတင်ပို့နေတာကြောင့်မြန်မာဟာတရုတ်အတွက်ပထဝီအနေထားအရလဲအခက်ခဲကြတဲ့နေရာမှာရှိတာဖြစ်ပါတယ်။